ကနေဒါနိုင်ငံကဘန်ကူးဗားမြို့နယ်အဲလီဖက်စ်မြို့ကလေးဟာကနေဒါနိုင်ငံကြီးရဲ့တစ်ဖက်စွန်းစီမှာတည်ရှိပြီးတော့အကွာအဝေးဟာကီလိုမီတာ6000ကျော်ပတ်ဝန်းကျင်ကရှိပြီးတော့မိုင်နဲ့ဆိုရင်မိုင်ပေါင်း3800ကျော်ဝေးပါတယ်။ဘန်ကူးဗားမြို့ကနေလေယာဉ်စီးပြီးအခြားတစ်ဖက်ကမ်းမှာရှိတဲ့ဟဲလီဖက်စ်မြို့ကိုသွားမယ်ဆိုရင်တော့ကိုရိုနာနီးပါးကြာမြင့်တယ်လို့ဆိုပါတယ်။အဲ့ဒါလောက်ဝေးလာတဲ့ခီးကိုစပိန်နင်းပြီးချီတက်ခဲ့သူကတော့ရှေ့နေတူးလည်းဖြစ်လူမှုရေးအကူအညီဖွဲ့ဖြစ်တဲ့ Just Aid အဖွဲ့ရဲ့အကြီးအကဲမစ္စတာရော့ဂျာမိန်းဖြစ်ပါတယ်။သူ့ရဲ့ခီးရှေစပိန်နင်းပြီးရမငွေရှာတဲ့ရွယ်ချက်ဟာတိုင်းပြည်မှာနေဆက်ကစစ်ပြေးဒုက္ခတွေတွေရဲ့ကျန်းမာရေးဆောင်ရွက်မှုတွေဖြစ်တယ်လို့သူက RFA ကိုပြောပါတယ
်I wanted to go to my class reunion here on the East Coast in the
အခုလိုခီးရှေကြီးကိုစပိန်နင်းပြီးရမငွေရှာဖို့အရေးနှစ်အတော်ကြာစဉ်းစားခဲ့တာပါစဉ်းစားနေမဲ့အစားထားလုပ်လိုက်တာကောင်းမယ်လို့ဆုံးဖြတ်ပြီးလွန်ခဲ့တဲ့ဇွန်လကစတင်ခဲ့တာပါတိုက်ဆိုင်တာကတော့ကျွန်တော်ဥပဒေပွဲတင်ယူခဲ့တဲ့ကျောင်းမှာကျောင်းသူကျောင်းသားဟောင်းတွေပြန်လည်စုံစည်းမဲ့ပွဲနဲ့တိုက်ဆိုင်ပြီးတော့ကျွန်တော်ပြင်ဆင်ခဲ့တာဖြစ်ပါတယ်လို့ Mr. Rod Jamming ကပြောသွားတာပါအခုရရှိတဲ့အမေရိကန်ဒေါ်လာ3000နီးပါးကိုထိုင်းမြန်မာနယ်စပ်အခြေစိုက်ဒေါက်တာစင်ဒီယာမောင်ရဲ့မေတော်ဆေးကန်းကိုကူညီသွားမယ်လို့သူကပြောပါတယ်။ဒါအပြင်လာမယ့်စက်တင်ဘာလမှာကောက်တီးရိုက်ပြိုင်ပွဲတစ်ခုကျင်းပပြီးထပ်မံရန်ပုံငွေရှာဖို့ပြင်ဆင်ပြီးသားဖြစ်တယ်လို့သူ့ကိုတွားရောက်ကြိုဆိုခဲ့တဲ့ကနေဒါမြမမိတ်ဆွေများ Canadians Friends of Burma အဖွဲ့ကဦးတမောင်ထုက RFA ကိုပြောပါတယ်
။ရန်ပုံငွေစုတဲ့အနေနဲ့ကောက်တီးရိုက်တာကိုတစ်နှစ်တစ်ကြိမ်သူတို့လုပ်လို့လုပ်တာရှိပါတယ်။ဟောတစ်နှစ်တစ်ကြိမ်လုပ်တဲ့အချိန်တိုင်းမှာလည်းသူတို့တော်တော်လေးပြည့်ပြည့်အော်ပေါ်နံဝေးစုပြေးနိုင်တာကိုတွေ့ရတယ်ကျွန်တော်ပြီးခဲ့တဲ့ mix တွေကလည်းတောက်လျှောက်ပါเนาะအခုချိန်ကြီးဆိုလို့ရှိရင်ပတ်စံ3သိန်းကျော်လောက်ပါเนาะသူဒီပြင်ရိုဂျာမင်းကနေကမတ်ခါလုပ်ပြီးလုပ်ပြေးနိုင်တာကိုကျွန်တော်တွေ့ရပါတယ
်လာမယ့်စက်တင်ဘာလဘန်ကူးဗားမြို့မှာကျင်းပမယ့်ဂေါတီးရိုက်ပြိုင်ပွဲကနေနောက်ထပ်အမေရိကန်ဒေါ်လာ2000ခန့်ရမယ်လို့ရထားပါတယ် Mr. Roger Min ဦးစီးတဲ့ Just Aid အဖွဲ့ဟာလွန်ခဲ့တဲ့2003ခုနှစ်ကစပြီးထိုင်းမြန်မာနေဆက်ကစစ်ပြေးမြန်မာဒုက္ခသည်တွေကျန်းမာရေးဆောင်ရွက်မှုအတွက်အလူငွေအမေရိကန်ဒေါ်လာ3,500ခန့်လှူဒန်းခဲ့ပြီးဖြစ်တယ်လို့လဲဆိုပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမေတော်ဆေးကန်းကိုအခုရရှိတဲ့ဒေါ်လာ3,000လှူဒန်းမှာဖြစ်တယ်လို့သူ့အနေနဲ့နေဆက်မှာလုတ်ကင်နေကြတဲ့ကျော်ဘိုးအိတ်နယ်လက်ဆေးကုအဖွဲ့တွေဒေါက်တာစင်နီယာမောင်ဆေးကန်းကဝတ်တန်းတွေကိုလည်းအလွန်ပဲချီးကျူးမိတယ်လို့အခုလိုပြောပါတယ
်။ Important work to provide healthcare for people in desperate need of healthcare and with no options. I think they do inspiration.
ကျွန်တော်လွန်ခဲ့တဲ့9နှစ်ကထိုင်းမြန်မာနေဆက်ကိုရောက်ရှိခဲ့ပြီးဒေါက်တာစင်နီယာမောင်ရဲ့မေတော်ဆေးကန်းအပြင်ကျော်ဘွေနယ်လက်ဆေးကုအဖွဲ့ဝင်တွေလည်းတွေ့ဆုံခဲ့ပါတယ်။သူတို့တွေရဲ့နယ်လက်ဆေးကုတဲ့ကျန်းမာရေးဆောင်ရွက်မှုနဲ့ဆေးကန်းလုပ်ငန်းတွေဟာအလွန်ပဲမွန်မြတ်ပါတယ်။ကျွန်တော်ထောင်ထားတဲ့အဖွဲ့ကနေအခုလိုကူညီပေးနိုင်တာကိုအများကြီးပီတိဖြစ်ရပါတယ်လို့ပြောသွားတာပါ။မစ္စတာရော့ဂျာမိန်ဘန်ကူးဗားမြို့ကနေလွန်ခဲ့တဲ့ဇွန်လ2ရက်နေ့ကတည်းကစတင်ခဲ့တဲ့ခရီးရှည်စပိန်နှင်းစင်မှာမြန်မာနိုင်ငံသားတူဖြစ်တဲ့ကိုစိုးနိုင်လည်းပါဝင်ခဲ့ပါတယ်။ကိုစိုးနိုင်ဟာလန်ခီတိုရန်တိုမြို့ရောက်မှာခွင့်ရဆေးသွားပြီဖြစ်တဲ့အတွက်ကြောင့်ရန်နာခဲ့ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကကနေဒါနိုင်ငံကပြည်내နိုင်ငံရေးခေါင်းဆောင်တွေမြို့တော်ဝန်တွေနဲ့တခြားမြန်မာနိုင်ငံရေးလှုပ်ရှားသူတွေကမစ္စတာရော့ဂျာမင်းဟဲလ်ဖက်စ်မြို့ကိုရောက်ရှိစဉ်နှွေးထွေးစွာကြိုဆိုခဲ့ကြကြောင်းသိရပါတယ်ခင်ဗျာ။